Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများတစ်ဆင်အောင်ပါ။ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းပါ။မြန်မာနားဆင်မဲ့သတင်းတွေမှာတော့မြောက်ကိုရီးယားရဲ့မစ္စိုင်းလုံးစီစဉ်မှာအရေးပါတဲ့စက်ုံတွေကိုဖျက်သိမ်းရမှာနိုင်ငံတကာကြမ်းကြင်သူတွေကိုကြီးစုဆဲဆဲခွင့်ပေးမယ့်အကြောင်းမြောက်ကိုရီးယားကောင်ဆောင်ကပြောလိုက်ပါတယ်။ပြည်ထောင်စုကြောင့်ညီဂျယ်မီဟန်ရဲ့ဒီနေ့စတင်လိုက်တဲ့မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုလူခွင့်ရေးချင်းတွေနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တည်ငြိမ်ထိုင်တဲ့သူချင်းညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆက်ရမယ့်သတင်းလှော်ဒီမှာတော့ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်မြို့အနီးမှာနေနေအငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်
။ဘယ်လိုလဲ။ဒီဘောဘောကိုကျွန်တော်ရတာပါလို့ဟိုအခုဒီဘက်ကပြောထားလို့ရက်ထားတယ်ခါလေ
းကိုရှင်ဒေတာကန်တူပြောထားတာပါသတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတဲ့အပြင်စစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိတဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်အခြေစိုက်ကလေးနယ်အမျိုးသမီးကူညီဆောင်ရွက်ရေးအဖွဲ့ရဲ့စောင့်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုနိုင်ငံသားပေးဖို့အတွက်ထိုင်းအစိုးရကစီစဉ်နေတဲ့အကြောင်းနစတီယာစုအာရှပိုလန်မှကြီးတွေပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတစ်အဖြစ်မဲခေါင်မြစ်ကိုအသုံးပြုမဲ့အလားအလာရှိနေတဲ့အကြောင်းစရတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးမြမရေးတုံးသက်ချက်တို့အပြင်အာကစားသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။မြောက်ကိုရဲ့မစ်ဆိုင်တုံးစီစဉ်မှာအရေးပါတဲ့စက်ရုံတွေကိုဖျက်သိမ်းရမှာနိုင်ငံတကာကြမ်းကြင်သူတွေကိုကြီးကြီးစစ်စစ်ဝင်ပေးမဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းကိုရီးယားကျွန်းဆွယ်မှာစစ်ကင်းမဲ့ခက်ခဲအစပြုပြီးဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကိုစိုးမျိုးတော်လာဖို့ဖိတ်ခေါ်ထားပြီးဒီနှစ်ကုန်လောက်မှာလာရောက်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တောင်မြောက်ကိုရီးယားကောင်ဆောင်နှစ်ယောက်ရဲ့ဒုတိယနေ့ထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်ချိန်မှာပဲစက်တင်ဘာပြောင်းရွှေ့ခြင်းရချင်းနဲ့စစ်ပတ်ဆိုင်ရာသဘောတူညီချက်တရက်ကိုလည်းကြီးညာခဲ့ပါတယ်။တောင်ကိုရီးယားကာဝေးဝန်ကြီးဆွန်ဟွမ်မွန်နဲ့မြောက်ကိုရီးယားကာဝေးဝန်ကြီးနိုကွန်ချိုတို့လက်မှတ်ရေးထိုးတဲ့စစ်ပတ်ဆိုင်ရာပြည်ပြည်ဆောင်တဲ့သဘောတူညီချက်မှာတော့စီးရီးယားတင်းမာမှုကြီးရှင်းချရေးထည့်သွင်းထားတာပါ။စက်တင်ဘာပြောင်းရွှေ့ခြင်းရချင်းထဲမှာတော့စီးရီးတင်းမာမှုကြီးရှင်းချရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးတကွဲပြားဖြစ်နေတဲ့မိသားစုရဲ့အရေးရင်ချင်းမှုဖလှယ်ရေးနျူကလ িয়ার ကျိုးစွန်မှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်အစီအစဉ်တွေလည်းပါဝင်ပါတယ်။ကိုရီးယားကောင်ဆောင်နှစ်ယောက်ကြားရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်အောင်စုဘက်ကလက်လျောညီတွေဆောင်ရလာခဲ့မှာဆိုရင်အထက်ကနျူကလ িয়ার ဆေးရုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းမယ်အကြောင်းလဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ထဲမှာတော့ရုံပြောင်းနျူကလ িয়ার ဆေးရုံပိတ်ပစ်ဖို့အပြင်နိုင်ငံကကျွမ်းကျင်သူတွေအနီးကပ်စောင့်ကြည့်နေတဲ့မစ်ဆိုင်းအင်ဂျင်စမ်းသပ်မှုတွေနဲ့ပြစ်စင်တွေကိုအပြည့်အဝဖျက်သိမ်းမယ်အစီအစဉ်တွေလည်းပါဝင်ပါတယ်။ကိုရီးယားကျွမ်းဆွယ်ကိုနျူကလ িয়ার လက်နက်တွေနဲ့ချင်းချောက်မှုတွေကင်းစင်ပြီးငြင်းချမ်းတဲ့နယ်မြေဖြစ်လာစေဖို့သဘောတူခဲ့ကြတာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားကောင်ဆောင်ကတောင်ကိုရီးယားသမ္မတနဲ့အတူသဘောတူညီချက်ပူးတွဲချင်ကြရမှာတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။2032ခုနှစ်လွေရာသီအိုလံပစ်အားကစားပွဲတော်ပူးတွဲချင်းပနံရေးကျိုးမဲ့အစီအစဉ်ပါဝင်ကိုရီးယားနိုင်ငံခြားသဘောတူညီချက်ရရှိခဲ့တဲ့အပေါ်မှာတော့တကယ်စိတ်လှုပ်ရှားစရာတစ်ခုဖြစ်နေလဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်ကနေဒီနေ့ပဲချီးကျူးပြောဆိုခဲ့ပါတယ်။
ရုရှားစစ်တပ်လျင်ကိုစီးရီးယားတို့ပြစ်ချခဲ့တဲ့ဖြစ်ရပ်ကမတော်တဆအခြေအနေတွေကြောင့်ဖြစ်ခဲ့ရတာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပြီးအစ္စရေးနဲ့တင်းမာသွားနိုင်တဲ့အခြေအနေကိုရှော့ချလိုက်ပါတယ်။အစ္စရေးရဲ့ဒုံးကျည်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားတို့ပြစ်ခတ်မှုမှာရုရှားကင်းထောက်လျင်ကိုထိမှန်ပြီးလျင်ပေါ်မှာလိုက်ပါလာသူ15ဦးသေဆုံးခဲ့ရပါတယ်။အစ္စရေးမှာအပြည့်အဝတာဝန်ရှိပြီးရုရှားဘက်ကလက်တုံ့ပြန်ခွင့်ရှိတယ်လို့ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂူကအစ္စရေးကာကွယ်ဝင်ကြီးအဗီတာလီဘာမန်ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရုရှားသမ္မတပူတင်ကကြားဝင်ပြီးဒီအဖြစ်ပြက်ကမတော်တဆအခြေအနေတွေစုပေါင်းပြီးဖြစ်ရတာပါလို့ပြောဆိုလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့တည်ဆုံးပြရတဲ့ရုရှားနိုင်ငံသားတွေအတွက်ဝမ်းနည်းချေကွဲကြောင်းပြောဆိုပြီးဆီးရီးယားအပေါ်အပြစ်တင်ပါတယ်။အီရန်ထောက်ပံ့တဲ့အကြမ်းဖက်အဖွဲ့ Hezbollah ကိုလက်နက်ထောက်ပံ့နေတဲ့ဆီးရီးယားစစ်တပ်အဆောက်အဦတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားသူ Brett Kavanogu, Longa and Nitonga Yoga, Lemessa, Jampera, Kangia, Lissure, Lusure, Amutmiga, Tusu Sujan and Patabi, Piyanu Sonsan Sisiju, Fianga Sonsan Silure, a Jodan Shinriga Piovare, the other Yi, Kavanogaro, Susaja Gunyans and Tabi, She Lamatinani, Teluto Tiaia, Combi Shimama, Pishin Le Melule, Mione Yavare, Susatu Mutumi, Christine, Percy Fogule, Pasu Picotaraba, Timele, Luto Combi Octa, Chuck Cressley Tango, Manirunga Tushinri, people. ဆိုင်မှာတော့ကွန်ပျူတာထက်တော်မတ်ချုံနေတဲ့တရားဥပဒေကဗန်နော့ကဒါရုံးချီနေပုံရရကြောင်းပြောဆိုထားပါတယ်။တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေရဲ့အပြည့်အဝဆုံးဆန်းစစ်ဆေးမှုတွေကဒါရေးချီးရဲ့အချက်လက်တွေမြန်မြန်တည်တည်ကိုဆုံးဆန်းပေါ်ထုတ်နိုင်မှာဖြစ်တယ်လို့လွှတ်တော်ကော်မတီကကြေညာမှုတွေဆုံးဖြတ်ချက်တွေတစုံတရာမချမှတ်နိုင်ခင်မှာနိုင်ငံရေးဆွဲခင်းင်းနဲ့အပြည့်အဝနားလည်နိုင်မှာ တရားသူညနေတခါနဲ့ထပ်ပြီးဖြည့်ချမဲ့အခြေအနေပေါ်စိုးရိမ်နေကြောင်းလဲရှင်းနေဖြစ်သူတွေကပြောဆိုထားကြပါတယ်။ဒေါက်တာဂရက်စလီကတော့စွတ်စွဲသူအမျိုးသမီးပမကဖော့တ်ပါဝင်ဘသူပုံမှန်မှာချင်းချောင်းနောက်ဆက်တာမျိုးဖြစ်တဲ့နေကြောင်းမနေ့တုန်းကပဲကျင်ညာရဲ့ထုတ်ပြန်ပြောဆိုထားပါတယ်။ဒါမှမဟုတ်လည်းကိစ္စတစ်ခုဖြစ်နိုင်တဲ့အကြောင်းတူတာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တ
American Tamra Donald Trump amyauk Carolina pine go dikini twa yauk pi Florence Hurricane Mountain chaung apyet si twi ne kae sei lounga akhet khe twi go lila ma ba Florence Hurricane Mountain go nain nain nin nin kain twen nai ga de lu lu rai ga pyo su ni ja da ha yan nong pye mhan ne lu Tamra Trump ga mini inga ni ga Twitter ma yi ba de pyaw su so ya ye be dukkha si ma khan khwe mu san ya ta win shi tu re Sitan ne ye bo tong pyan kain twe ye ta win shi tu re ha ama khan phi ya de lu le Tamra Trump ga pyo ba de da ba mai democrat de go do Tamra ga we ban ma de Mountain Tan go tong pyan kain twe mu re ga ma aw myin bu so pi ma ja kin ma be democrat de ga sa pi leng ja do me lu Tamra Trump ga pyo su ba de Tamra a paw ma kaung myin twa si pho Puerto Rico ma pi kha de hne ga hurricane Mountain chao တေဆုံးသူအရေးအတွက်ကိုဒီမိုကရက်တစ်ကချက်ကားတယ်လို့သမ္မတထရန့်ကရှုမြင်ပြီးမကြည်မနက်ဖြစ်နေတာပါ Florence မုန်တိုင်းကြောင့်အနည်းဆုံးလူ32ဦးတေဆုံးခဲ့ရပြီးမြောက်ကယ်ရိုလိုင်းနာပြည်နယ်တွင်းကမြို့တွေမှာရွှွင့်ွေရေစိုးတွေနဲ့ရေကြီးနေစေပါမနေ့အင်္ဂါနေ့ကနေသားခဲ့ပြီမယ်လို့လဲဒီသတင်းပတ်အတွင်းရေကြီးတာတွေပိုဖြစ်အောင်မယ်လို့ဒေသခံတွေကိုပြည်နယ်တဝန်းအာဏာပိုင်တွေကသတိပေးထားပါတယ်ဒီမိုကရက်တုပ်ဖြစ်တဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူး Ryan Cooper ကတော့အင်္ဂါနေ့တုန်းကမြစ်16ဆင်းမြေကြီးကြီးနေပြီးလာမယ့်ကြာသပတေးနေ့မှာနောက်ထပ်မြေ3ဆင်းမှာမြေကြီးကြီးမယ်လို့ခန့်မှန်းထားတဲ့အကြောင်းပြောဆိုထားပါတယ်ရှင်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘရစ်ရှ်နိုင်ငံခြားရေးဝန်ကြီးဂျယ်မီဟန့်ရဲ့ဒီနေ့စတင်လိုက်တဲ့နေ့ရက်ချယ်မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံရဲ့လူ့ခွင့်ရေးခြေနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်ခီးစဉ်တွင်ရိုဟင်ဂျာတွေကြုံတွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကိုယ်တိုင်လေ့လာဖို့ရည်ရွယ်ထားပြီးမြန်မာစစ်ဘက်နဲ့ရပ်ဘက်စစ်ကောင်းဆောင်ရပ်ဘက်ကောင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုထားပါကျေးဇူးပထမနေ့ဖြစ်ဒီနေ့ရန်ကုန်မြို့ကိုရောက်ရှိလာစမှာတော့နိုင်ငံရေးအကျဉ်းသားများကုညီဆက်ဆောင်ရေးအသင်း AAPP ရုံးခန်းကိုတွေ့ရောက်ခဲ့ပြီးဖက်စစ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေအကြောင်းမှတ်တမ်းတင်ထားတဲ့ပြကန်းကိုလည်းကြည့်ရှုခဲ့တာပါပြည်ချက်နိုင်ငံခြားရေးဝန်ကြီးကမနေ့ကမှတော့ပြီးခဲ့တဲ့နေ့တဲ့ပြည်ကတိဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလေကြောင်းကတွေ့ရောက်မှာဖြစ်ပြီးဒီနေ့မှာတော့နေပြည်တော်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့တွေ့ဆုံမှုလည်းစီစဉ်ထားတာပါ ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညိုရေးကင်းစကန်တွေကိုစီးနှင်းတက်ခဲ့တဲ့ ARC ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့လိုက်လံရှင်းလင်းရတာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေရေးချုပ်ဖောက်မှုတွေစူးစူးဝဝကျွလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားတာဖြစ်ပါတယ်။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွဲနေတဲ့လောက်လူခွေရေးချုပ်ဖောက်မှုတွေကျွလွန်တာမရှိကြောင်းနဲ့ကျွလွန်တဲ့တချို့ကိုလည်းဖော်ထုတ်ရေးရမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကိုစုံစမ်းဖို့ဖွဲ့ထားတဲ့ပြည်တွင်းကော်မရှင်တွေအားလုံးကရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရက်စက်မှုတွေဒါမှမဟုတ်လေတရားမျှတမှုနဲ့ပတ်သက်ပြီးခိုင်မာတိကျစွာအစီရင်ခံဖို့ပြက်ကွက်တယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။2012ခုနှစ်ကစလို့ဖွဲ့စည်းခဲ့တဲ့မြန်မာအစိုးရရဲ့ကော်မရှင်၈ခုအပေါ်မှာဒီကနေ့အစီရင်ခံစာထုတ်ပြန်တာပါ။အနာဂတ်မှာတရားစွဲဆိုနိုင်ရေးအတွက်အချက်လက်တွေစုဆောင်းပြင်ဆင်နိုင်ဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကစတင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပြည်ပခန့်ကိုဖြည့်ရှင်းနိုင်ရေးအကြံဉာဏ်ပေးဖို့ဓမ္မဖို့လည်းနှိမ့်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုစုံစမ်းစစ်ဆေးပါတယ်ဆိုတာကိုပြသနိုင်ဖို့မြန်မာအစိုးရကကော်မရှင်၈ခုကိုဟန်ပြဖွဲ့စည်းခဲ့တာလို့လည်း HRW ကပြောဆိုပါတယ်။အခုနောက်ဆုံးနိုင်ငံတကာပညာရှင်တွေပါတဲ့ကော်မရှင်ကလည်းအရင်ကအဖွဲ့တွေထက်ပိုကောင်းလာမှာမဟုတ်ဘူးဆိုတာပေါ်လွင်နေဆိုပြီးတော့လည်းဆွဆွဲထားပါတယ်။ဒီကော်မရှင်ကနိုင်ငံတကာရဲ့တောင်းဆိုမှုတွေကနေတက်တာရော့ပါသွားအောင်ဖွဲ့စည်းပုံရတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အနေနဲ့မြန်မာအစိုးရဖွဲ့စည်းတဲ့ကော်မရှင်ကိုမဆောင်ဆိုင်သင့်ဘူးလို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံတွင်းကဆိုးဝါးလာတဲ့ရာဇဝတ်မှုကျွလွန်ခံရသူတွေအတွက်တရားဥပဒေကြောင့်အရဆောင်ရွက်နိုင်ရေးလမ်းကြောင်းဖော်ပြနိုင်ဖို့တက်တည်အထောက်အထားတွေကိုအခုချိန်မှာစုဆောင်ထိန်းသိမ်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ရှင်။
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနဲ့နိုင်ငံပိုင်လုပ်ငန်းကနေငွေကြေးမတမာမှုအာဏာလွှဲသုံးဆမှုတွေနဲ့ဆက်နွယ်ပြီးထပ်မံရေးရိုးကိုရှိရအကြောင်းလဲအားရလိုက်ဆမှုတပ်ဖြည့်အေဂျင်စီကပြောဆိုလိုက်ပါတယ်။အမေရိကန်ဒေါ်လာ1600ရောကိုသူ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြမှုတွေဝန်ကြီးချုပ်ဟောင်းကိုသူ့ရုံးခွင့်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာရက်ထုတ်ပြန်ပြောဆိုထားတာပါ။မလေးရှားနိုင်ငံအချင်းပြတ်ချဆမှုတပ်ဖြည့်ဥပဒေအရနောက်ထပ်တရားစွဲဆိုဖို့မနက်ပိုင်ရုံးထုတ်မှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဒီစိကူဖော်ပြမထားရင်ကျင်ညာချက်မှာဖော်ပြချက်အရအာနာအလွဲသုံးဆမှုနဲ့အရေးယူခံရဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးလာပိုင်းချမှာပဲနိုင်ငံပိုင် 1MDB ပန်လုံငန်းနဲ့ဆက်နေပြီးရုံချင်မှုဖော်ပြမှုအရိလိုက်စားမှုငွေမဲခွာချမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့အစိုးရမှတရားစွဲဆိုခံထားရပါ။ဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းငြင်းဆန်ထားပြီးရုံးတင်စစ်ဆေးမှုတွေကတော့ရှင်းနေတဲ့မှာစတင်မှာဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရက်ဖ်နဲ့သမီးနဲ့တမက်တို့အပေါ်ထောင်ဒဏ်ဆင်ချက်တွေကိုဒီကနေ့ပဲတရားရုံးကဆိုင်းငံ့လိုက်ပြီးအယူခံအတွက်ဆောင်းဆိုင်နေချိန်မှာအာမခံနဲ့ပြန်လွှတ်ပေးဖို့ဆုံးဖြတ်လိုက်ပါတယ်။အဂတိလိုက်စားမှုနဲ့ဒီနှစ်ဆက်မှာပဲအချင်းနဲ့ချဆားမှုတိုက်ဖြစ်ရေးဆိုင်ရာတရားရုံးကထောင်ဒဏ်အပြစ်ပေးထားတာကိုအယူခံတင်သွင်းခဲ့တဲ့အပေါ်ပါကစ္စတန်အထက်တရားရုံးကဆုံးဖြတ်လိုက်တာပါ။အချင်းပြတ်ချဆားမှုတိုက်ဖြစ်ရေးဆိုင်ရာတရားရုံးကဇူလိုင်လ6ရက်နေ့ကထောင်ဒဏ်ဆင်ချက်ချမှတ်ချိန်မှာတော့ဝင်းကြီးကျုံဟောင်းဟာဇနီးဖြစ်သူစေကူတာမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာတမိဖြစ်သူနဲ့အတူရောက်နေခဲ့ပါတယ်။တရားရုံးကစီရင်ချက်ချပြီးသတင်းတစ်ပတ်လောက်အကြာပါကစ္စတန်ကိုပြန်လာပြီးနောက်မှာတော့ထောင်ဒဏ်ချခံဖို့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တချိန်ကအာဏာရပါတီဖြစ်ခဲ့တဲ့ဝင်းကြီးကျုံဟောင်းရှရီရဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ဟာလည်းဇူလိုင်လနောက်ပိုင်းရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးဝင်းကြီးကျုံအီမရန်ခန်ဦးဆောင်တဲ့အစိုးရအာဏာရလာခဲ့ပါတယ်ရှင်။
ဟုတ်တဟူးနေညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ငင်ထိုက်သူကပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းမြို့နယ်ဖိုင်ကောင်းကြီးရွာအုပ်စုအတွင်းမှာနေမြေငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်ဒါဟာတရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲကိုဝင်ရောက်ပြီးနယ်စပ်ဖြတ်ကူးတဲ့လမ်းကိုပိတ်ဆို့တိုင်းတိစောက်ခဲ့ရကြောင်းလို့ဒေသခံတွေကပြောပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးမှူးကတော့အချင်းဖြစ်တဲ့နေရာကိုဘယ်သူပိုင်တယ်လဲဆိုတာစစ်ဆင်နေပြီးလောလောဆယ်မှာတော့တိုင်းခတ်ခဲ့တဲ့လုပ်ငန်းကိုရပ်ဆိုင်းထားတယ်လို့ဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသမှာနေမြေအငင်းပွားမှုဖြစ်နေတဲ့နေရာဟာပန်ဆိုင်ကျူကုန်းမြို့နဲ့6မိုင်ရကွာဖိုင်ကောင်းကျေးရွာအုပ်စုအတွင်းမှာဖြစ်ပြီးဒီကနေ့မနေ့9နာရီလောက်ကဖြစ်ပွားခဲ့တာပါ
เดี๋ยวประกาศเนี่ยมาไปเนี่ยแท้ก็ปีเดียวเราเวียนเอาลาบีแต่ทั้งขั้นแค่ละพิเดียวลูกที่ต้องการจะอู้ก็คู่ลูกเปลี่ยวไปเลยเดี๋ยวเนี่ยจะรู้แบบว่าเอฟองจะโดนลาบีมาอ่ะคุณแต่ชื่อตามเนี่ยชื่อมันน้องจะน่าดูเนี่ยแบบคนในจริงเนี่ยแล้วจากที่นั่งดูเอริยาบาสีน่าเชื่อใจสุดแล้วนี่ไม่คันเดียวหรอกเนี่ยเราเสียเงินเนี่ยไปอ่ะเชื่อยังทันดู
แต่ที่วันนี้ลาบีมันโอ้ยสีเมื่อสีลาลงอยู่ตลาดบ่เนาะป้ามาเนี่ยเดี๋ยวมันจะเยี่ยมเนี่ยนี่ไม่คันเลยอ่ะเดี๋ยวเราจะเล่าชีเลยตัวเจ้ากูเจี๋ยเลยเจ้าเดี๋ยวเราเยี่ยมดูได้สองเดือนไปพอเนี่ยเนี่ยต้องดูเนี่ยบ่เนาะที่รู้แต่ทั้งขั้วโลกเนี่ยมีด้วยมาที่ต่างกันวิปุ่นบางส่วนโลกกันเกิดเลยเรียนรู้เลยป้าวันนี้เดี๋ยวเราเปลี่ยวไปเลยมุสเซคยังอุ้ยช่วยมูอุ้ยหลังสุดต่างกันหรอกเนี่ยมีไปใส่หมู่
ဒီကနေ့ကနေပါမပါမတိကြပြီလို့ပေါ့ဒီကနေ့ကနေပါရေးကြိုးတဲ့ကိုပြည်ချာလေးသိချင်းပြီးတော့မှအတိကြဖြစ်ပေါ်တော့တစ်ခါပြည်ချာပြီးကြလေးချင်းလာကြမယ်ဒါကြောင့်လို့လက်တော်ကအရင်ပါဘွားဝင်ဖြစ်နေတဲ့အတွက်ရထားပါလို့ညနေဟိုအခုဒီဘက်ကြီးကပြောတာလို့ရထားတယ်အဲ့ဒါလေးကိုယ်ဆင်းစစ်ချင်းပြီးပါပဲဒီဘက်မှာပါရင်တို့လို့လို့ရတယ်ဒီဘက်ကိုကြိုးနေတယ်နေတဲ့အလိုရတဲ့နေနေကြီးတွေဆိုမ
Bamu Pipwake Bade. Jung Nanga Baga, uniform with the Wayo Labi, Lemmy Ega Conecelago, Dinsipi, True Pinjong, Tamba Kerajo, Nankan de Daganriga, Sanapia Gangwa Kebade. No Baimaro, Suajin Hinambi, Pishin Nanga Bade.
Komosa Dream People Tara. တော်တဲ့ရှင်တို့အခုနားဆင်နေကြတာက မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝင်ကြီးကနိုင်ငံရေးအကျဉ်းသားတွေအရေးလေ့လာဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ရိုဟင်ဂျာပဋိပက္ခကိုလေ့လာဖို့ရခိုင်ပြည်နယ်ကိုသွားရောက်မှာပါစစ်ဖက်အရက်ဖက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်မတ်သိမ်နေထိုင်စုစည်းတင်ပြထားပါတယ်ဗြိတိန်နိုင်ငံသားဝင်ကြီးဂျယ်ရမီဟန်ကဒီကနေ့ဗုဒ္ဓဟူးနေ့မှာမြန်မာနိ
Hanka Tuye, Twitter Mapio Su Tabare.
I'm in Burma this week to see firsthand some of the issues around the humanitarian crisis faced by the Rohingya people.
Rohingya ri khansani ya de lu da jin sana thot thamu san ya be dukkha de chu ko kurain ku ja le la bu twet di tadin da de ma chano myama nangan yauk shi ni ywa de sit phat ne yat phat khong saung de chu ne le twet son sun ni bu shi ni ywa de
Bangladesh phat ko thwet pye ya de tain ne chi de Rohingya ri a paw lu myo rong tat phat mu twet myama sit tat bo chouk ji ri ko tya swae swun nai ye tai twon tha de Kula Tamaka, Sosai Hudi, Sinkasa, Toki, Nautinima, Vitaining and Jay Winji, Nema Keys in Trouble, Araba. Nema Soya, Pekaro Kula, Sinkasa, Gukankwa Tadalu, Rohingya Sude, Tong Nungule, let them come out. Digani, Yangongo Sayala de, Vitaining and Jay Winjiga, Nangaye, Chinarigo, Computare, Piarego, Toyapi, Nangaye, Chinari, she soon regatalu, Shirigong Zedi Rogule, Toya Pumio Kevare. Nangaye, Chinamia, Kuni, Sanshawi, Athen, AAPP, Go, Toyak, Damaro, Tangcha Kantade, Writers, Trinidad, Pite, Goa Lone, Gojo, So Udo, Nau, Kesago, a later Sunui Gede, Lo, AAPP, yet, Drebe, Dreamu, Ubo, Giga, Piovare.
At the law, you came on that at all. Journalist near Tongjari, who will kick out the media, Yanari, she was. So, General Ugaro, letting you know, and air Tongama, Tongjari, the Nasa, the Roshi, a general.
ကျန်တဲ့လေးမြေအပေါ်ဝင်မှာပြီးတော့ကြတော့ထောင်ထဲနေအမှုဉာဏ်ရည်လေးချက်ရောက်ချင်တယ်။ဒီနေ့ဒီနေ့တယောက်ကထောင်ထောင်ဒီနေ့မျိုးတော့ဒီအမှုဉာဏ်ရည်လေးရှိတယ်။ဒီနိုင်ငံကြီးကျင်းသားတွေမြန်ဆန်းလို့ရေးကြတော့တုံးတရားတိုက်တွန်းတိုးတက်မှုလို့ကျွန်တော်အကြံပေးတဲ့ကရှိပါတယ်။တရားဥပဒေမဲ့ဖမ်းဆီးမှုတွေကိုစစ်တပ်တွေမဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေကပါကျူးလွန်နေတဲ
ခုနှစ်အခြေခံဥပဒေကြောင့်အဟံအတားဖြစ်ရတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့အေအေပီပီရဲ့တွဲဘက်အတွင်းမှဥပိုလ်ကြီးကပြောပါတယ်။ဟုတ်ဒီမတရားသင်ခန်းစီမှုတွေရတဲ့ဆက်ရှိနေလို့မယ်။အဲ့လိုရှိတဲ့အချိန်မှာအခုရင်းတော်တော်ဒီတမလို့ကပဲဖန်တာပေါ့။အခုကတော့တိုင်းနဲ့တက်တွေကပဲဖန်နေတာမျိုးရှိတယ်။ဒါတွေကိုလည်းကျွန်တော်တို့ထောက်ပြရတဲ့အခြေပါတယ်။အဲ့ဒီလူတွေရဲ့ခံစား ောင်းချစ်ပေါ်ဒီဝင်စီရဥပ္ပေကြောင့်အစိုးရမှာဒီသူ့ရဲ့ပေါ်စီကိုအကောင့်တွေပုံနိုင်ဖို့အတွက်ဒီလိုပြည်ပြည်များကရှိမလို့ဒီလိုပြည်ပြည်များကကစစ်တဲ့လောက်ကံတဲ့ဒီလိုရဲ့လေကကံရတာမျိုးဖြစ်တဲ့အတွက်အစိုးရကအရန်တော့ပြန်ရတဲ့ခင်ဗျာဒီလိုအကြောင်းမျိုးကိုကျွန်တော်တို့ရှင်းပြဖို့ပါတယ်
ပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူပေါင်း300ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့ဗြိတိန်နိုင်ငံဆိုင်ဝန်ကြီးဂျယ်ရမီဟန့်ကမနေ့ပြန်ကြားသားပရင်းနေ့မှာစစ်တပ်ရဟတ်ရင်နဲ့တွေ့ရောက်ဖို့စီစဉ်ထားပြီးအဲ့ဒီနောက်မှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ပခနောက် Riders သတင်းတောင်နှစ်ဦးအရေးတို့ကိုဆွေးနွေးမယ်လို့ဗြိတိန်နိုင်ငံဆိုင်ဝန်ကြီးဟန့်ကသူ့ခီးစဉ်မတိုင်ခင်မှာပြောဆိုထားတာဖြစ်ပါတယ်ရှင
်။ရုရှားပြည်မြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင်းလွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်။ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲ။ဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းတဲရီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်တဲရီလိုင်းအစီအစဉ်နှွှန်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သွားရှင်တွေကိုကြည့်လို့ပါတယ်ခင
်ဗျာ။ VOA Daily Line စီစဉ်တွေကိုအပတ်စဉ်အင်ကာနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်ကာညဒိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်။အခုဆက်ပြီးတော့ဒင်းလော်တပုတ်ကိုထုတ်လွှင့်ပေးပါဦးမယ်။ထိုင်းနိုင်ငံမဲဆိုင်မြို့နယ်မြို့နယ်ကြောက်လှိုင်ကူအတွင်းသတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့တဲ့နိုင်ငံမဲတောဝက်ဘောလုံးသင်းဝင်တွေကိုနိုင်ငံသားအဖြစ်ပေးခဲ့ပြီးတဲ့နောက်အခုထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနဲ့အမျိုးသမီးကူညီစောင့်ရှောက်ရေးအဖွဲ့ကစောင့်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ထိုင်းအာဏာပိုင်တွေစီစဉ်ဆောင်ရွက်နေပါတယ်ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာခြေဆိုင်ပြီးဆက်ရှိနှစ်ကြာမိဘမဲ့ကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့သောအဖွဲ့စည်းဟာအခုအခါမှာတော့ထိုင်းနိုင်ငံရဲ့တရားဝင်ဖောင်ဒေးရှင်းတစ်ခုဖြစ်လာပါပြီ။ဒီအတွက်ထိုင်းလူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့ထောက်ခံချက်တွေနဲ့ထိုင်းဥပဒေကြောင်းအရဆိုရင်ဒီဖောင်ဒေးရှင်းကကလေးငယ်တွေဟာထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေဖြစ်တာကြောင့်ရောမိဘမဲ့တွေဖြစ်နေတာရဲ့ထိုင်းကျောင်းတွေတက်နေတာရဲ့တွေကြောင့်သူတို့ကိုထိုင်းနိုင်ငံသားပေးဖို့အတွက်လူ့ခွင့်ရေးရှိနေပြီးမစ္စတာဆူရပုံကောင်းကျန်ထွတ်ကထိုင်းဆိုရကိုတင်ပြခဲ့တာပါ။သောအဖွဲ့ရဲ့ဆောက်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကအသက်17နှစ်ကနေအသက်18နှစ်ပြည့်ပြီးသူကလေးငယ်55ဦးကိုပထမအဆုံးအတော့အနေနဲ့ထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုနိုင်ရေးအတွက်မဲဆောက်မျိုးပိုင်ရုံးကနေသူတို့ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုစက်တင်ဘာလ18ရက်နေ့ကနေစတင်လက်ခံခဲ့ပြီးရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်သောအဖွဲ့ရဲ့ဩဂတလည်းဖြစ်ထိုင်းရှင်းနေများကောင်စီရဲ့ကလေးတငယ်နဲ့နိုင်ငံမဲ့များအေးရှေ့ပြောင်းလို့သမားရေးဆက်ကော်မတီရဲ့ဩဂတလူ့ခွင့်ရေးရှေ့နေကြီးနိုင်စုလပုံကောင်းကျက်ထွက်ကတော့ကလေးအလုံးဟာထိုင်းနိုင်ငံမှာမွေးဖွားတဲ့တပ်တေအထောက်ထားတွေဆေးရုံမှတ်တမ်းတွေတာဝန်ခံတဲ့သူတွေရှိတာကြောင့်ဥပဒေကြောင်းအရနိုင်ငံသားပေးဖို့အတွက်အစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ဒါက
တော့ကွန်ဖက်ဒက်လက်စပ်တေနော်လူဝတ်မြို့တော်နော်เด็กที่เราดูแลมา18ปีแล้วเป็นเด็กที่เกิดในประเทศไทยในคลินิกหมอสิงเทียและโรงพยาบาลแม่สอด
လူအပ်တဲ့သက်သေအထောက်အထားဆရွက်ဆန်တန်းပြည့်စုံနေတာမို့ပြဿနာလည်းမရှိပါဘူးအခုလိုပဲနိုင်ငံမဲ့ကလေးတွေ46မှာအများကြီးရှိနေကြပါတယ်သူတို့လေးတွေရဲ့အနာဂတ်ဟာနိုင်ငံမဲ့ဘဝနဲ့ ဒီမနေဖို့အတွက်ကျွန်တော်တို့ဝိုင်းပြီးစူးစမ်းပေးရပါမယ်ဆိုပြီးပြောဆိုသွားပါတယ်။သောဖွဲ့ကထိန်းသိမ်းဆောက်ရှောက်မှုပေးထားတဲ့ကလေးတူကတော့သူမအနေနဲ့ထိုင်းနိုင်ငံမှာမွေးပြီးသောဖွဲ့မှာကြီးပြင်းလာခဲ့ကြတယ်။ထိုင်းကြောင့်မှာပညာသင်နေပါတယ်။ပညာရေးမှာရောအလောက်ကိုင်းလုံးတဲ့အခါမှာရောနိုင်ငံသားမဟုတ်တဲ့သူတွေအတွက်နိုင်ငံသားတွေနဲ့ရှင်းမယ်ဆိုရင်တခြားအခွင့်အလမ်းတွေရှိတဲ ဒီနေ့ကျွန်တော်တို့ပြောဆိုသွားပါတယ်နိုင်ငံငယ်ထဲမှာနိုင်ငံမဲ့ဖြစ်နေတဲ့ကလေးပေါင်း9000ကျော်ရှိပြီးအဲ့ဒီကလေးတွေအတွက်နိုင်ငံသားအခွင့်အရေးရအောင်လဲစက်ပြီးတော့အစ်င့လိုက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှင်းနေကြီးကပြောဆိုသွားပါတယ်ပြီးခဲ့တဲ့လပိုင်းကပဲမဲဆိုင်နိုင်ငံတွင်မှာပြိမိနေတဲ့နိုင်ငံမဲ့ကလေးတွေကလေးဦးဟာလဲနိုင်ငံသားရရှိခဲ့သလိုစက်ကူဆွန်လေးလုပ် ဲပါတယ်ရှင်
။ထိုင်းချီဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားပါ။အခုတော့21ရာစုအာရှပိုးလမ်းမကြီးဆောက်လုပ်ရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အာရှတခွင်စီးပွားရေးဆက်သွယ်မှုလမ်းကြောင်းတွေခိုင်မာစေဖို့21ရာစုအာရှပိုးလမ်းမကြီးဆောက်လုပ်ရေးကိုတရုတ်နိုင်ငံကဦးဆောင်ဥယျာဉ်ပြုနေပြီးဒီလမ်းမကြီးအတွက်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတွေအဖြစ်မဲခေါင်မြစ်ကိုအသုံးပြုနိုင်မယ်အလားအလာကိုစဉ်းစားနေပါတယ်။တန်ချိန်900ရှိတဲ့တင်မောတွေဖြတ်တန်းနိုင်အောင်မဲခေါင်မြစ်အကျယ်အဝန်းချထွင်ရေးတရုတ်အင်ဂျင်နီယာတွေကကြိုးစားနေကြပါတယ်။ဒီလိုမဲခေါင်မြစ်ကိုချဲ့ဖို့ဖောက်ခွဲရေးလုပ်ခဲ့မယ်ဆိုရင်မဲခေါင်မြစ်ဖြတ်တန်းစီးဆင်းနေတဲ့အာရှ6နိုင်ငံအပေါ်ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာနဲ့ပတ်သက်လို့ထိုင်းနိုင်ငံချိုင်ကွန်စိတ်ကန်းကနေသတင်းတောက်စတီဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်
။မဲခေါင်မြစ်တကျော်ခွင့်မျိုးရေးနဲ့ကုန်သွယ်ရေးကမြစ်တစ်ပတ်တစ်ချက်မှာနေထိုင်ကြသူအများအပြားတွေစီးပွားရေးအခြေအနေကိုပြောင်းလဲစေခဲ့ပါတယ်။ပြည်ထောင်နိုင်ငံကမဲခေါင်မြစ်ထဲမှာရေအားလျက်စရေကာတာခုနှစ်ခုတည်ဆောက်ခဲ့ပြီးတော့ရေစည်းငင်၅မျိုးပွားမှုကိုထိန်းချုပ်ထားတဲ့အနေအထားကြောင့်ကနက်စူတဝန်တို့လိုတငါသေးတွေအတွက်အမျက်အစွန်းသိမ့်မရှိတော့ဘူးလို့ဆိုပါတယ်။
ဒါအဲဒီစီးပုတ်စီးစီးစင
်းအရင်တုန်းကကျွန်တော်တို့၅လက်မှ၆လက်မှအကျယ်ရှိတဲ့ပိုက်တွေသုံးခဲ့တာပါ။အခုတော့၄လက်မှပိုက်ပဲသုံးလို့ရပါတော့တယ်။အားအကြီးကြီးတွေရှိသေးပေမဲ့အရင်ကတော့မရတော့ပါဘူးဗျာ
။အာရှနိုင်ငံတွေကြားဆက်သွယ်တဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ဆောက်လုပ်ပြီးစီနေပါပြီ။ဒါပေမဲ့တရုတ်နိုင်ငံကတော့မဲခေါင်မြစ်တိုးချဲ့ရေးအတွက်တွန်းအားပေးနေပြီးမြစ်ကြောင်းတမိုင်လောက်မှာရှိတဲ့ကြောက်ဆောင်တဲ့တဲတောင်တွေကိုဖောက်ခွဲပစ်ဖို့စီစဉ်နေတာဖြစ်ပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကဒီအစီအစဉ်ကိုမနစ်ကကန့်ကွက်ခဲ့လို့ဆန့်ကန့်ခဲ့ပါတယ်။ရေကြောင်းကိုတဘာဝမဟုတ်ပဲဖောက်ခွဲချက်တွင်ခဲ့တယ်ဆိုရင်ရေတရွာတွေနဲ့လေယာဉ်မြေတွေပျက်စီးနိုင်တဲ့အကြောင်းအထောက်အထားတွေတင်ပြခဲ့ပေမဲ့လို့ချက်တွင်ရေဆက်လုံမှာကိုပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူနေဝတ်ရိုက်ကီယောကဆိုရင်နေပါတယ
်ရာအမနာခန္ဓာဆစ်ကခုတင်ကန်ခရယာအမနာ
ထန်းနေတရုတ်ကအစည်းအဝေးအင်အားတိုးချဲ့နေတာပါ21ရာစုအာရှပိုးလမ်းမကြီးကိုထိန်းချုပ်ဖို့ကသူတို့မဟာဗျူဟာရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်ကမ္ဘာစည်းအဝေးကိုထိန်းချုပ်ဖို့သူတို့အစီအစဉ်ရဲ့အခြေခံအုတ်မြစ်ပါပဲအမြတ်ဆုံးတွေအားလုံးကိုလည်းသူတို့ပဲယူမှာပ
ါကန့်ကွက်နေတဲ့ကြားကပဲဒေသခံစီးပွားရေးလုပ်ငန်းရှင်တွေကတော့ခီးသွွားလုပ်ငန်းကနေဝင်ငွေတွေရနိုင်မဲ့အခွင့်အလမ်းဖြင့်ရှုမြင်နေကြပါတယ်မဲခေါင်မြစ်တကျောမှာရှိတဲ့ရွှေတိကန်နေကြီးကိုကဘာလက်ခီးသွွားတွေစိတ်ဝင်စားတာကြောင့်တာမန်စစ်ကန်းကနေခီးသွွားတွေကိုဆဲဆောင်မဲ့စစ်ကန်းအဖြစ်အသွင်ပြောင်းပြဖို့ရှိတယ်လို့ချင်းစဲစစ်ကန်းမန်နေဂျာစစ်ထုနိုရာစင်းကပြောပါတယ
်ထမင်းကွမ်း
ဒီစီမံကိန်းလုတ်ဖြစ်စေချင်ပါလေမြစ်ကြောင်းကျဲသွားအောင်ချဲ့စေချင်ပါလေလူတော်များများကထင်နေကြတယ်မြစ်ကြောင်းကျဲသွားလို့ရှိရင်တရုတ်သင်္ဘောတွေဖြတ်မယ်ဒီချင်းစီယန်စေကမ်းမကပ်ပင်နဲ့တခြားနေရာတွေကကုန်တွေဝယ်လိုက်မယ်ဆိုပြီးတော့စိုးရိမ်နေကြတာကြအဲ့လိုမဟုတ်ပါဘူး
တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့မဲခေါင်မြစ်ကြောင်းတိုးချဲ့ရေးစီမံကိန်းကိုတက်ဆိုင်သူတွေအားလုံးရဲ့ပူးတွဲသဘောတူညီမှုနဲ့သာဆက်လုပ်မှာဖြစ်တယ်လို့ပြောပါတယ်ဒီစီမံကိန်းအနေနဲ့တဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မဲ့ဆိုးကျိုးတွေနဲ့ဆိုင်ရင်ထိုက်တန်ပါရဲ့လားလို့တချို့ဒေသခံတွေကမေးခွန်းထုတ်နေကြပါတယ်ရှင်
။ Talking ဆိုဝင်းပြောပြပေးခဲ့ရပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးဆက်သွယ်နိုင်တယ်လို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့နှလုံးသွေးတို့နဲ့စီးကျို့ယောဂါတွေလို့တဦးကိုတဦးမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
Such a complicated question because I think as human beings it's impossible for any of us to be completely objective
နိုင်ငံပိုင်မီဒီယာနဲ့အစိုးရလျှို့ဝှက်ဥပဒေဆိုတဲ့ခေါင်းစဉ်နဲ့ George Washington တက္ကသိုလ်လူထု diplomacy နဲ့လူထုဆက်သွယ်ရေးညွှန်ကြားမှုမီဒီယာပါမောက်ခ Janel Steen နဲ့ဦးကျော်စံတာတို့တွဲဆောင်ဆွေးနွေးထားတာကိုနားဆင်ရမှာပါ ဒါပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးစီစဉ်ကိုထုတ်လွှင့်ပေးပါမယ်နှလုံးသွေးတို့နဲ့စီးကျို့ယောဂါတွေလို့တဦးကိုတဦးမအကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်ဖို့ကျန်းမာရေးပညာပေးမှုတွေဒါမကသက်ဆိုင်ရာကလည်းကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေဖန်တီးပေးဖို့လိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ
်။နှလုံးသွေးကြောနဲ့ဆိုင်တဲ့ယောဂါတွေစီးကျို့သွေးကျို့ယောဂါ၊ကင်ဆာယောဂါနဲ့အဆုံးနဲ့ဆိုင်တဲ့ယောဂါတွေဟာလူတူကနေတူဦးကိုမကူးဆက်နိုင်တဲ့ NCD အုပ်စုဝင်ယောဂါတွေဖြစ်ပါလေ NCD ယောဂါတွေဟာတူဦးကနေတူဦးကိုကူးဆက်နိုင်ခြင်းမရှိဘူးဆိုပေမဲ့အနေထိုင်အစားအသောက်နဲ့အမူအကျင့်တူညီတဲ့လူလန်းစားအုပ်စုတွေမှာပြန့်နှံ့ဖြစ်ပွားနိုင်တယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းမှအတွင်းရေးမှူးဖြစ်သူဒေါက်တာဖုံးမြင့်ကပြောပါတယ
်ကျွန်တော်တို့ကမကူးဆက်တော့ယောဂါလို့ခေါ်တယ်ဒါပေမဲ့မကူးဆက်တော့ယောဂါဆိုရင်ဒီယောဂါမကူးဆက်ပေမဲ့ပြန့်နှံ့ဘာရီကပြန်ဘာကြောင့်ပြန်တယ်ဆိုတော့လူတွေရဲ့အမှုအကျင့်။အလူရဲ့အမှုအကျင့်ဆိုတာဒါကြောင့်လေတော့ကုဆက်။အဲ့တော့အကြောင်းရင်းတွေကပြန်ဟန်ဒီကုဆက်တဲ့အကြောင်းကြောင့်ယောဂါတွေပုံများလာ။နောက်တစ်ခါကျလူတွေကဘာဖြစ်လဲဆိုတော့အခုကဘာဖြစ်လဲခက်တိကြောင်းလာတော့ကျွန်တော်လူတွေကတချို့လဲဝင်ကြီးလေးတွေကောင်းလာတဲ့လူတွေရှိတယ် middle class တွေပေါ်လာ။ပေါ်လာတော့ပိုလိုက်တဲ့ပတ်စံလေးတွေနည်းနည်းလေးရှိလာတယ်။အချိန်ကတော့နေသွားတယ်။အဲ့တော့အချိန်နေသွားတယ်သုံးဆွဲနိုင်တဲ့အင်အားလေးလည်းရှိလာတဲ့အခါကျတော့ဘာဖြစ်လဲဒီဖက်ကလည်းဒီစားတွေကောင်းပါလေဆိုတော့ကြော်ညာတဲ့ခါကျရင်အားကြီးပေါ်လာတဲ့ခါကျတော့သူတို့ဘာဖြစ်အဲ့ဘက်ကိုတိုက်သွားတယ်ကျမကြီးနဲ့ကြည်လာမှုကြီးလာမှုရှိ
မြန်မာနိုင်ငံမှာမကူးဆက်တဲ့ယောဂါတွေကြောင့်အသက်တည်ဆုံးမှုဥယျာဉ်ဟာကူးဆက်တဲ့ယောဂါတွေကြောင့်တည်ဆုံးမှုဥယျာဉ်ထက်များနေပေမဲ့မကူးဆက်တဲ့ယောဂါတွေပေါ်မှာကူးဆက်ကာဝယ်မှုတွေအားနည်းနေတာကိုတွေ့ရပါတယ် NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂါတွေပေါ်ပိုပြီးကူးပြီးလာကြသေးဖို့အတွက် NCD Alliance အဖွဲ့တွေကနေကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့ပြည်သူ့ကျန်းမာရေး Foundation ဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကပြောပါတယ
်မြန်မာနိုင်ငံမှာHIV ကြောင့်ဖြစ်စေ၊မလေးရီးယားကြောင့်ဖြစ်စေ၊ TB ကြောင့်ဖြစ်စေတည်ရဖြစ်တယ်တည်ရလူရှိပါတယ်။ဒါပေမဲ့အဲ့လိုယောဂဖြစ်ပြီးတည်ရလူနာဥယျာဉ်နဲ့မကူးဆက်နိုင်တဲ့ယောဂအလုံးပေါင်းရဲ့ဖြစ်တဲ့လူနဲ့တည်ရလူရှိနေဆိုတော့မကူးဆက်နိုင်တဲ့ယောဂဖြစ်တဲ့လူပုံများပုံများဒါပေမဲ့သူတို့တွေပြီးထားတဲ့နိုင်ငံတော်အနေနဲ့လုပ်ငန်းရောနိုင်ငံတော်အနေနဲ့ပံ့ပိုးကူညီမှုကိုယောဂါတော်လို့ရှိတယ်ရှိခဲ့လို့ဒါကိုပြောင်းလဲပြင်ဆင်ပြီးတော့ပေါ့နော် variety ပြောင်းလဲပြင်ဆင်ဥစားပြည့်ပြောင်းလဲပြင်ဆောင်းလဲပြင်လို့လည်းမျိုးလို့ဆိုတာဒါလည်းတပ်ဆရာတို့မှလည်းခွင့်နေဒါကိုအဓိကထားပြီးတော့ priority ပေါ့ national level မှာ priority ရရှိပြီးဆိုတော့
မကူးဆက်နိုင်တဲ့ယောဂဖြစ်ပွားမှုလို့နေမြင့်တက်နေရခြင်းဟာကိုလတ်လှောက်ရှားအကသာပြုလုပ်မှုနယ်ပါးလားအစားအစာတွေကဘေးအန္တရာယ်မကင်းတာနဲ့အရက်စလိတ်တောင်းတနာတွေကြောင့်အဓိကဖြစ်တယ်လို့ NCD
Alliance မှပညာရှင်တွေကတုံ့တက်ကြပါတယ်ပြည်သူတွေကကျန်းမာရေးပညာပေးကြပါလားလို့ပြောတယ်ကောင်းပါတယ်ကျန်းမာရေးပညာပေးကြပါလားလို့ပြောတယ် ဒါပေမဲ့မလုံးလောက်ဘူး။ဘာကြောင့်ဆိုပြည်သူတွေအတိတ်တရားရှိလာပြီဆိုရင်လည်းဘလောက်ပဲအတိတ်တရားရှိရှိသူ့မှာသူရဲ့ရွေးချယ်မှုကရှိဘူး choice ပေါ့။အဲ့တော့သူနဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားနိုင်အောင်အခြေအနေတွေလည်းဖန်တီးဖို့လုပ်တယ်။အဲ့တော့ဒါပြည်သူလူထုအကူအညီအတူစောင့်ဆောင်မှုရှိတယ်။ဘယ်သူကလုပ်ပေးရမလဲဆိုရင်ဆရာဝန်ကြီးဌာနတွေရှိတယ်။ဒီဥပဒေပြဋ္ဌာန်းတ
ဒီလိုလေလုံအောင်ဆောင်ရှိတဲ့အခြေအနေလေးဖန်တီးပြီးတာမျိုးတွေလေဟိုအလှမ်းတော့ကျတာပါဒါဖြစ်ဖြစ်ဖြစ်နေတယ်ဆိုတော့ကျမရင်းတဲ့ညီညွတ်တဲ့စားတော့တွေကိုစားတော့ရမယ်ဆိုတာသိပေမဲ့ပဝင်းညမှာရှိတဲ့စားတော့တွေကကျမရင်းတဲ့ညီညွတ်မှုမရှိရင်ဘယ်လိုလုပ်ပါမလဲ ကျမရင်းနဲ့ညီညွတ်တဲ့ပတ်ဝန်းကျင်အခြေအနေတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကသိရှိပြီးပြည်ပြောင်းလဲပေးနိုင်အောင်ကြိုးပမ်းဆောင်ရွက်ပေးဖို့ရည်ရဲတယ်လို့ဒေါက်တာဦးဖုံမြင့်ကပြောပါတယ်။ခုမနက်ကပြောပြီးမှာဆိုတော့လူတွေပြောကြပြစ်စကအိတ်ဆိုင်ဆိုကြပါဆိုတော့ကျွန်တော်လမ်းလေးလျှောက်တင်တယ်လမ်းလျှောက်တင်လမ်းလျှောက်တင်ပြီးခင်းနေရရှိရတာလမ်းလျှောက်တင်နေရရှိရတာလမ်းမေးသွားလိုက်ပလ
နှလုံးသွေးတို့နဲ့ဆီးချိုလိုမကူးဆက်နိုင်တဲ့ရောဂါဖြစ်ပွားမှုနှုန်းလျှော့ချနိုင်မှုဘာတွေလုပ်တင်လဲဆိုတာကိုလူလူနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန်းစောကတင်ပြပေးသွားတာပါမြန်မာလူလူနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာရေးတုံ့တက်ချက်ကိုနားဆင်ရပါမယ်နိုင်ငံပိုင်မီဒီယာဆိုတာရှိတင်ပါသလားအစိုးရရဲ့ဝါဒ မှသုံးသင့်ပါတယ်ဂျော့ချ်ဝါရှင်တန်တက္ကသိုလ်လူမှုဒီပလိုမေစီနဲ့လူမှုဆက်သွယ်ရေးညွှန်ကြားမှုမီဒီယာပါမောက်ခဂျန်နစ်တီနဲ့ဦးကျော်စန္ဒာတွေ့ဆုံဆွေးနွေးထားတဲ့အစီအစဉ်အပိုင်းနှစ်ကိုနားဆင်ရပါမယ်ရှင
်သူဂျန်နစ်ရဲ့အင်ဒိုနီးရှားအတွေ့အကြုံကိုကောက်ပြီးမေဂွန်ထူပြန်မေးချင်ပါတယ်အင်ဒိုနီးရှားမှာလုခဲ့တော့ကျွန်တော်ပြောတဲ့မီဒီယာအယူအဆတွေကိုအင်ဒိုနီးရှားဒေသခံသတင်းသမားတွေကဘယ်လိုတုံ့ပြန်ကြပါလဲသူလက်ခံကြပါ
Well, generally, I mean, they're always interested, and I think having a healthy debate is always good. That's to me how truth comes out, that nobody has a kind of monopoly on the truth.But
okay ye bu ya a chin no lak khan ga ba yin tru tait sait wen ga ja ba yin a pyu tbo ne a che tin swin nwe ye so ra kaung ne a lut ba jama phu ro a man tia so ra aik ga ne thwat paw la da ba be a man tia so ra go be tu tu ti yak ga ma lo wa ji out tha lo ma ya ba au nai ngan da ga tadin taw tu ya naw myama nai ngan ye lu khwin ye a che ni ba ma a thu sait wen za ja ye lo jama tin ma yin da ga de ke phit ni de kai sa ba တချိန်တည်းမှာပဲဒါဟာမြန်မာနိုင်ငံအဖို့ပြဿနာတရလည်းဖြစ်ပါတယ်။အဲ့မှာနေတဲ့လူတွေကတော့ဒါကိုလက်မခံခြင်းပဲနဲ့ဟေ့နေုံဒီကိစ္စကမင်းတို့ထင်နေတာထက်ရှုပ်ထွေးတယ်လို့ပြောကြပါလိမ့်မယ်။ကျမနားလည်နိုင်ပါရဲ့။ဒါပေမဲ့နိုင်ငံသားတွေဘက်ကလည်းသူတို့ရှုထောင့်ကိုပြောနိုင်နေပြောစရာဖြစ်နေတယ်ဆိုတာကတော့အမှန်ပါ။ပြီးတော့ဒီလိုမျိုးအယူအဆရှိနေကြတာကလည်းနောက်နိုင်ငံကလူတွေဒီပဲမဟုတ်ပါဘူး။အာဆီယံကလူတွေပါဒီသဘောထားရှိကြပါတယ်။ကုလသမဂ္ဂအစီအစဉ်ခံစားရေးတဲ့အထဲမှာခေါင်းဆောင်ကအင်ဒိုနီးရှားနိုင်ငံကရှေ့နေကျုံဟောင်းမာဇူကီဒါရုစမန်ဖြစ်ပါတယ်။သူကဆွာတိုလက်ထက်မှာကြီးပြင်းလာခဲ့သူဖြစ်ပါတယ်။ရှေ့ဆိုးရလက်အောက်အခြေအနေတွေစစ်တပ်ကြီးစိုးမှုနဲ့အရက်သားအစိုးရကြားဘလို့ထိညှိရမယ်လူလူနဲ့ဘလို့ညှိရတယ်ဆိုတာသူနားလဲပါတယ်။ဒီမှာအမေရိကန်မှာလည်းကျမတို့ပေါ်လူတွေဝေဖန်ဖို့လမ်းဖွင့်ပေးရပါတယ်။
ဒီလိုရဲ့ဝေဖန်တဲ့အကြောင်းကျမတို့လိုင်းနာလက်ခံရမယ့်အခြေအနေတွေလည်းရှိပါတယ်။သဘောတရားမေးခွန်းတစ်ခုမေးခြင်းပါသေးတယ်။ဓမ္မတိခံကြရဲဆိုရင်ကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆိုရယ်လူမျိုးဆိုရယ်ကင်းရမယ်ဆိုရယ်ကိစ္စ။ဂျာနယ်လစ်ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါလား။ဂျာနယ်လစ်ဟာအော်ဘဂျက်တစ်ဖြစ်တယ်ပေါ့တနည်းပြောရင်။ဂျာနယ်လစ်ဟာအော်ဘ
any of us to be completely objective. But that doesn't mean that we can't follow a set of guidelines, a set of rules to be fair, to verify what we report, to try to consider other points of view, to try to
recognize our prejudices. ဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လေကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီးပင်းစီးကဲတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူး။မျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးပင်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါရဲ့။ကျမအမြင်မှာတော့ journalism ဆိုတာ discipline of verification အမှားတန်ကိုစီစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစီစစ်ရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်လို့ထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့ညွှန်မှန်းချက်တည်းရဲ့ပါ။အဲ့ဒီညွှန်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်တင်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်တစ်ခုကနိုင်ငံပိုင်မီဒီယာကိစ္စဖြစ်ပါတယ်။အမေရိကန်မှာဆိုရင် VOA လိုနိုင်ငံပိုင်မီဒီယာတွေရှိပါတယ်။အမေရိကန်ကင်းသော Independent Media လို့တော့ခေါ်နိုင်ပါလား။တချို့က State Owned Media ဆိုတာဟာအစိုးရရဲ့ဝါဒဖြန့်ချီရန်နေရလို့ပြောနေကြတာရှိပါတယ
်။ Well, I hope we don't have that. I mean, we don't have State Owned Propaganda here, like RT in Russia. We do not have that.
ကျမတို့စီမှာအဲ့လိုမျိုးမရှိဘူးလို့မျှော်လင့်ပါရစေ။မရှိပါဘူး။နိုင်ငံပိုင်ဝါဒဖြန့်ချီရေးမျိုးလိုမျိုးရုရှားက RT လိုမျိုးမရှိပါဘူး။ကျမတို့စီက public media အများပြည်သူဆိုင်ရာမီဒီယာရှိပါရဲ့။ကွန်ဂရက်လွှတ်တော်ကငွေကြေးထောက်ပံ့ပါရဲ့။ဒါမှလည်းအများပြည်သူဆိုင်ရာအသံလွှင့် Corporation of Public Broadcast ကတဆင့်အမေရိကန်ကင်းရှင်းအောင်ထိန်းသိမ်းထားပါရဲ့။ National Public Radio NPR ကိုနားထောင်ရင်ဒါမှမဟုတ် Public Television ကိုကြည့်ရင်Corporation for Public Broadcast ကတဆင့်ဒီအစိုးရကထောက်ပံ့တာဖြစ်ပြီးတော့စီးပွားဖြစ် commercial media နဲ့မတူပါဘူး commercial media တွေမတင်ပြကျင်တဲ့ကိစ္စတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ပါတယ်ဆိုကြပါစို့ commercial media တွေက Kim Kardashian လိုမျိုးအရန်ကြော်ကြားတဲ့ TV မင်းသမီးတွေအကြောင်းပို့ပြီးတော့တင်ပြကြတာရှိပေမဲ့နိုင်ငံပိုင် media တွေကတော့ပို့ပြီးတော့အရေးကြီးတဲ့လူလူအရေးကိစ္စတွေကိုရေးသားတင်ပြနိုင်ပါတယ်ဒါကလွတ်လပ်မှုရှိသောအထောက်ပံ့ကံ public media ရှိဖို့လိုအပ်တယ်ဆိုတဲ့အချက်တစ်ရပ်ပါအစိုးရဝါဒဖြန့်ချီရေးနဲ့မတူပါဘူး
။ဒါပေမဲ့ကျွန်တော်ဆွတ်တော်အမတ်တချို့ကဒီမှာနိုင်ငံရေးသမားတချို့လည်းရှိပါသေးတယ်။အဲ့လို VOA ဟာအမေရိကန်ရဲ့အကျိုးစီးပွားကိုဘလော့ဖော်ဆောင်နေတယ်လေ၊ဘလော့ဖော်ဆောင်တယ်လေလို့မေးတာမကြခဏကြားပါရယ်။ဝါဒဖြန့်ချီရေးရန်တရားမဟုတ်ဘူးဆိုရင်သူတို့ကဘာကြောင့်ဒီလိုမေးကြတာလဲ
။ Well, you're right about that, that there are certain politicians, including some people even think that President Trump would like to see Voice of America be more of a propaganda operation and people like me absolutely
ဟုတ်ကဲ့ဒီကိစ္စချင်းပြောတာမှန်ပါတယ် VOA ကအစိုးရအတွက်ဝါဒဖြန့်တာမြင်ကျင်တဲ့နိုင်ငံရေးသမားတချို့ရှိပါတယ်သမားထက်တာကဒီလိုမျိုးဖြစ်စေချင်တာပါကျမတို့လိုလူတွေကဒါကိုလုံးဝဆန့်ကျင်ပါတယ်ဒါကလုံးဝမှားရင်ပါတယ်အမေရိကန်အစိုးရရဲ့ဝါဒဖြန့်ချီရေးမဟုတ်တဲ့အတွက်လဲ Voice of America ကိုကဘာတလွားကတံပိုးထားကြတာပါVOA ကအမေရိကန်ပြည်အောင်စုကိုဝေဖန်ရမယ့်ကိစ္စတွေကိုလည်းထုတ်လွှင့်နေပါတယ်။သမရထမ့်နဲ့ပတ်သက်ပြီးတော့လည်းဒီလိုပဲလွှင့်ပါတယ
်။ဥပမာကျွန်တော်တို့ VOA ဆိုရင်ကျွန်တော်တို့စီမှာ editorial ဆိုတဲ့အစိုးရအဘော်ကိုစနေတနေ့ကလွှဲပြီးတော့နေ့တိုင်းထုတ်လွှင့်ရပါတယ်။ကျွန်တော်တို့ကတော့ဒါဟာအမေရိကန်အစိုးရရဲ့အဘော်သာဖြစ်ပါတယ် VOA အဘော်မဟုတ်ဘူးဆိုတာကိုနောက်ဆုံးမှပြန်ပြောပါတယ် disclaimer လုပ်တယ်။ဒါပေမဲ့လို့အဲ့လိုအစိုးရသဘောထားတွေထက်သွင်းရတာကိုအစိုးရဝါဒဖြန့်ချီရေးပဲလို့ပြည်သက်တွေကထင်နိုင်ကြအကြောင်းမရှိဘူးလို့ထင်ပါလား
I actually don't think that that's true and in fact when I heard the director of Voice of America she made a very interesting point when she said
ကျွန်တော်အဲ့လိုမျိုးထင်ချာမှန်မှန်ဘူးလို့ထင်ပါတယ် view ရဲ့ညွှန်ကြားရေးမှူးကရှင်းလင်းပြောထားတာကျွန်မကြားရပါတယ်ဒါစိတ်ဝင်စားစရာကောင်းတဲ့အချက်ပါဒီ Washington မှာဆိုရင် Washington Post သတင်းစာဆိုတာရှိပါတယ်တခါတခါအဲ့မှာ China Daily ဆိုတဲ့အချက်ပေါ်ပါပါတယ်။တရုတ်ဆိုရရဲ့ဇယိမ့်နယ်ထည့်သွင်းတာဖြစ်ပါတယ်။ အဲ့ဒါကိုဘယ်သူမှမဖတ်ကြပါဘူး။အဲ့ဒါကတရုတ်အစိုးရရဲ့ဝါဒဖြန့်ချိမှုဆိုတာလူတိုင်းသိပါတယ်။ကမ္ဘာတစ်ဝန်းကပြည်အသက်တွေသွားရှင်နေလဲသိကြပါတယ်။မြန်မာပြည်မှာဆိုရင်လဲ VOA ဟာလူကြိုက်အများဆုံးစီရင်နံပါတ်9မှာရှိနေတာပါ။ VOA ကအစိုးရဝါဒဖြန့်ချိမှုမဟုတ်ဘူးဆိုတာလူတွေသိကြပါတယ်။တကယ်လို့သာ VOA ကအစိုးရဝါဒဖြန့်ရန်တရားတရားဖြစ်လာခဲ့ရင်ဒါကအမတန်ဆိုးရွားသွားပါပြီ။ကျွန်မထောက်ခံမှာမဟုတ်တော့ပါဘူး။လက်မခံတော့ပါဘူးရှင့်။
အခုမြန်မာနိုင်ငံမှာလောလောဆယ်ပြဿနာတစ်ခုကတော့ Janet Official Secret Act လို့ခေါ်တဲ့အစိုးရရှုဝဲချက်ဥပဒေပဲဖြစ်ပါတယ
် terrible you know we had that in Malaysia too and it's a you know this is a British colonial law to keep the local population under control and so independent democratic Myanmar in my view there is no place for an Official Secrets Act just as
အမတန်ကိုဆိုးရွားပါတယ်ဆိုးပါတယ်အလွန်မဲအောင်ဆိုးရွားတာပါမလေးရှားမှာလည်းအဲ့ဒါရှိခဲ့ပါတယ်ဒါကဒေသခံပြည်သူလူထုကိုထိန်းချုပ်ဖို့လုပ်ခဲ့တဲ့ဗြိတိသျှကိုလိုနီခေတ်ဥပဒေဖြစ်ပါတယ်။လွတ်လပ်တဲ့မြန်မာနိုင်ငံကဒီဥပဒေရှိဖို့မလိုအပ်ဘူးလို့ကျွန်မထင်ပါတယ်။မလေးရှားမှာလည်းမလိုအပ်ပါဘူး။မှားရွေးတဲ့ကိစ္စပါ။နိုင်ငံတော်လှုပ်ဝှက်ချက်ဆိုတာကိုလည်းအတိအပယ်ဖွင့်တဲ့နေရာမှာအစိုးရကလူထုကိုမသိစေချင်တဲ့အခါမှာလုပ်တတ်ပါတယ်။မှတ်မှန်ကန်ပါဦး။
ဒါပေမဲ့အမေရိကန်မှာလည်း leak of classified documents ဆိုတာရှိရမှုလားလူဝက်ချက်ပေါက်ကြတဲ့အတွက်ဆိုပြီးတော့ FBI ကပဲစစ်ဆေးအရေးယူရတာလေမကြာခဏကြားနေရပါတယ်။
All right, if someone leaks something that really is a threat to national security, that is classified information, yeah, that is wrong. But on the other hand, the definition of what actually is a violation of national security interests.
Oh, mamani, အမျိုးသားလုံခြုံရေးကိုချိန်ချောင်းနိုင်တဲ့လောက်ဝက် classified အထောက်အထားအချက်လက်ဆိုရင်တော့ဒါကိုပေါက်ကြားစေတာ။ဒါကမှားရွံ့ပါတယ်။ဒါမဲ့လည်းတစ်ဖက်မှာအမျိုးသားလုံခြုံရေးချိုးဖောက်မှု violation of national security ဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတိတ်ကိုရှင်းလင်းပြင်းဖြစ်ဖို့လိုပါတယ်မလေးရှားမှာနမူနာတစ်ခုပြောရရင်ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရဟောင်းလက်ထက်တုန်းကလွတ်ထပ်ဆွေးနွေးတဲ့ဥပဒေကြမ်းကိစ္စကိုအစိုးရလှုပ်ဝှက်ချက်လို့သတ်မှတ်ထားပါတယ်ဒါကအဓိပ္ပာယ်မရှိပါဘူးဒါကလူမှုစီးပွားရေးကိစ္စပါသူတို့သတ်မှတ်ချက်အရာဆိုရင်နိုင်ငံတော်ဘတ်ဂျက်ကိုလွှတ်တော်မှာမဆွေးနွေးခင်လူမှုသိခွင့်မရှိပါဘူးဒါရီဟာ official secret ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပါပဲတကယ်လှုပ်ဝက်တဲ့စီရေးအထောက်အထားအချက်လက်တွေကို official secret လို့သတ်မှတ်တာနဲ့မတူပါဘူး။ဒါအများနဲ့ခြေတင်ဖြစ်ရတဲ့ကိစ္စပါ။ဒီအမေရိကမှာလည်းဒီလိုမျိုးဖြစ်တတ်ပါတယ်။ဒီကိစ္စကလူထုကြားမှာဆွေးနွေးရမယ့်ကိစ္စအစစ်အမှန်ပါ။အရေးသောအစိုးရနဲ့ပြည်သူလူထုကညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။စစ်တပ်တစ်ခုတည်းကဆုံးဖြတ်သတ်မှတ်ရမယ့်ကိစ္စမဟုတ်ပါဘူး
။နောက်ဆုံးနေ့ရက်နာကဂျန်နက်ရှင်ကမြန်မာပြည်မှာသတင်းထောက်နှစ်ယောက်မကြခင်ကထောင်နာ9နှစ်စီပြစ်ဒဏ်ချမှတ်ခံရတာကြာပြီဖြစ်ပါလိမ့်မယ်။
My personal opinion about this is that no journalist should ever be jailed for doing his or her job, ever. If a journalist steals a chicken, yes, that's a crime. But if a journalist is reporting and doing his job, her job, that is the criminalization of journalism.
ဒီမှာတူးချင်းရဲ့အမြင်မှာတော့ဘယ်သတင်းထုတ်ကောမှသတင်းအလုတ်လုတ်တယ်ဆိုပြီးတော့ဘယ်တော့မှထောက်မချတင်မအောင်ဘယ်တော့မှမလုတ်တင်မအောင်Journalist ကခုံးမှုကျွလွန်နေဆိုရင်တော့ဒါကတော့ရာဇဝတ်မှုပါ။ဒါနဲ့လေသတင်းတောက်တစ်ယောက်ကသတင်းရေးတယ်၊သူ့ရဲ့အလုပ်ကိုလုပ်တယ်။ Journalism ကိုရာဇဝတ်မှုလုပ်ပြတာမှားရွံ့ပါတယ်။ဒီသတင်းတောက်နှစ်ယောက်ပေါ်မှာပြစ်ဒဏ်ချထားတာကိုအထက်တရားရုံးရောက်ရင်ပယ်ဖြတ်ပေးလိမ့်မယ်လို့အထူးပဲမျှော်လင့်ပါတယ်ရှင့်။
American ပြည်ထောင်စု George Washington တက္ကသိုလ်လူမှု diplomacy နဲ့လူမှုဆက်သွယ်ရေးညွှန်ကြားမှု media ပါမောက်ခ Janet Steele နဲ့ဦးကျော်စံသာကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရပါရှင
်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့
ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစာမျက်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်အတွင်းအားကစားသတင်းစီစဉ်ကိုအလှည့်ပေးကြအောင်ပါကိုရန်နိုင်ကစူးစီးတင်ပြပေးထားပါရဲ့ရှင
်ဒီမှာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကန်ယာနိုင်ငံသားအီလီယော့ကစ်ချိုဂေးဟာဂျော်နီနိုင်ငံဘာလီမာရသွန်မှာကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။အမေရိကန်နိုင်ငံလော့စ်ဗေဂတ်မှာထိုးသက်ခဲ့တဲ့ကမ္ဘာမီဒယ်ဝေးတန်းလက်ဝဲပြိုင်ပွဲမှာတော့မက္ဆီကိုနိုင်ငံကအယ်ဗာရက်စ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ LA Galaxy အသင်းမှာကစားနေတဲ့ဆူဒန်တိုက်စင်မူဟောင်းဇလတန်အီဘရာဟီမိုဗစ်ဟာသူ့ရဲ့ဂိုး900မြောက်ကိုဒီတစ်ပတ်မှာသွင်းယူခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှကြားကြရမှာဖြစ်ပါတယ်ဗျာ။ဂျမနီနိုင်ငံမှာတင်းငွေတွေကကျင်းပခဲ့တဲ့ဘာလင်မာရသွန်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်တင်လိုက်နိုင်ပါတယ်။ကန်ဂျာနိုင်ငံကအိုလံပစ်ချန်ပီယံအီလီယော့ကစ်ချိုဂေးကဘာလင်မာရသွန်ကိုနာရီ1မိနစ်39စက္ကန့်နဲ့နိုင်ရပြီးတော့ကမ္ဘာစံချိန်တစ်ကိုတင်နိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ကစ်ချိုဂေးဟာ2014ခုနှစ်ကဒက်နစ်ကမဲတိုဘာလင်မာရသွန်မှာပဲတင်ခဲ့တဲ့ကမ္ဘာစံချိန်ထက်ကို1မိနစ်18စက္ကန့်ပိုမြန်ပြီးတော့စံချိန်တင်နိုင်လိုက်တာဖြစ်ပါတယ်။ဒီပြိုင်ပွဲစပြီးတိတ်မကြာခင်မှာပဲသူကအတော်များများကိုနောက်မှာဖြတ်ထားနိုင်ခဲ့တဲ့အတွက်တော်များများကလည်းသူပဲနိုင်မယ်ဆိုပြီးတော့ထင်ခဲ့ကြပြီးတော့စံချိန်တင်နိုင်မလားမတင်နိုင်ဘူးလားဆိုတာကိုပဲစောင့်ကြည့်ခဲ့ကြတာဖြစ်ပြီးတော့သူကလည်းကမ္ဘာစံချိန်ကိုတင်နိုင်ခဲ့ပါတယ်။ကစ်ချိုဂေးဟာဘာလင်မာရသွန်ကိုမနစ်ကလည်းအနိုင်ရခဲ့တာကြောင့်ဒါသူ့အတွက်တော့နှစ်နှစ်သက်တိုက်အနိုင်ရပြီးတော့ချန်ပီယံပွဲကိုကာကွယ်သွားတာလည်းဖြစ်ပါတယ်။ဒါပြင်သူဟာပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာလည်းမီတာ5000နဲ့မာရသွန်ပြိုင်ပွဲတွေမှာရွှေတံဆိပ်တွေရခဲ့သလိုပြီးခဲ့တဲ့လန်ဒန်မာရသွန်ပြိုင်ပွဲတုန်းကလည်းအနိုင်ရထားတာဖြစ်ပါတယ်။ဒါကြောင့်သူ့ကိုတော့အတော်များများကဒီဘက်ခေတ်မှာအကောင်းဆုံးမာရသွန်အပြည့်ချန်ပီယံဆိုပြီးတော့တင်စားနေကြပါတယ်။ဘာလင်မာရသွန်ရဲ့အမျိုးသမီးဘက်မှာတော့ Gladys Cherono ကနာရီ18မိနစ်17စက္ကန့်နဲ့အနိုင်ရသွားပြီးတော့ Ethiopia နိုင်ငံက Egarudi နဲ့ Tirunesh Dibaba တို့ကဒုတိယနဲ့တတိယအသီးသီးရသွားခဲ့ပါတယ်ခင်ဗျာ။နောက်ဝေးသတင်းမှာတော့အမေရိကန်ပြည်ထောင်စုလော့စ်ဗေဂတ်စ်မှာစနေနေ့တုန်းကကမ္ဘာမီဒယ်ဝေးတန်လက်ဝဲချန်ပီယံလူပွဲကိုထိုးသက်ခဲ့ကြပါတယ်။မက္ကဆီကိုနိုင်ငံသားဆာအိုကနယ်လိုအယ်ဗာရက်စ်နဲ့ကာဇက်စတန်နိုင်ငံကချန်ပီယံဂျန်နာဒီဂိုလော့ဖ်ကင်တို့ထိုးသက်ခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ကသူတို့နှစ်ယောက်ထိုးသက်ခဲ့ကြပြီးတော့အငင်းပွားစရာတရေရလန့်နဲ့အဆုံးသတ်ခဲ့ပြီးတဲ့နောက်အခုတစ်ခါမှပြန်ပြီးတော့ထိုးသက်ကြတာဖြစ်ပါတယ်။ဒီပွဲမှာတော့အယ်ဗာရက်စ်ကဂိုလော့ဖ်ကင်ကိုအမှတ်နဲ့ကပ်ပြီးတော့နိုင်သွားပါတယ်။အခုလို WBC နဲ့ WBA Middleweight Champion ဖြစ်လာတဲ့ပတ်သက်ပြီး Alvarez ပြောတာကတော့
Muchas gracias a todos. Primero quiero agradecer a todos a toda la gente que siempre ha creído
en mí. အများအားအားပေးလာခဲ့ကြတဲ့သူတွေအတွက်ယုံကြည်ပေးတဲ့သူတွေအတွက်အားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်အနေနဲ့အလဲထိုးနိုင်မှုရွယ်ခဲ့ပေမယ့်အလဲတော့မထိုးနိုင်ခဲ့ပါဘူး။ဒါပေမဲ့အနိုင်ရတဲ့အတွက်ဝမ်းသာပါတယ်
။ဒိုင်းနှစ်ယောက်မှာတစ်ယောက်က134နဲ့တည်ပြီးခဲ့ပြီးတော့ Channel တစ်ယောက်ကတော့135 133နဲ့ Alvarez ကိုအနိုင်ပေးခဲ့ကြတဲ့ကြောင့် Alvarez ဟာ WBA နဲ့ WBC Middleweight Champion တက်ဖြစ်လာခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့နိုင်ငံကပွဲတွေကြောင့်ခဏနားထားတဲ့ဥရောပမပေးဘောလုံးပွဲတွေကိုဒီတစ်ပတ်မှာပြန်စတင်ခဲ့ပါတယ်။ Premier League မှာတော့ Chelsea နဲ့ Liverpool တို့အနိုင်ရခဲ့ကြပြီးတော့မပေးစရာထက်ကနေဆက်ပြီးတော့ဥဆောင်နေပါတယ်။ဒီတစ်ပတ်မှာ Chelsea က Hazard ရဲ့ hat-trick နဲ့ Cardiff ကို4-2နဲ့နိုင်ပြီးတော့ Liverpool နဲ့ Tottenham တို့လည်း Wembley မှာကစားခဲ့ပြီးတော့ Liverpool က2-2နဲ့နိုင်သွားပါတယ်။ Champions League မှာတော့ Man City က Fulham ကို3-2မရှိ Arsenal က Newcastle ကို2-2 Man U ကလည်း Watford ကို2-2နဲ့နိုင်သွားပါတယ်။ဒါကြောင့် Chelsea နဲ့ Liverpool တို့ဟာ15မှတ်စီနဲ့အမပေးစရာထိပ်ကနေဥဆောင်နေပါတယ်။ Chelsea ကပြီးခဲ့တဲ့တရားစီကြော်ကပဲ Champion ဖြစ်သွားပေမဲ့ Liverpool အသင်း Champion မဖြစ်တာတော့အတော်လေးကြာခဲ့ပြီဖြစ်ပါတယ်။နောက်ဆုံးအကြိမ်ချန်ပီယံဖြစ်ခဲ့တာက1990ခုနှစ်ကပါ။ဒါကြောင့်အခုဆိုရင်ချန်ပီယံမဖြစ်တာဟာ28နှစ်ရှိသွားခဲ့ပါပြီ။ဆိုတော့လီဗာပူးအသင်းရဲ့ဒီနေ့အလားအလာဘယ်လိုရှိပါသလဲ။ချန်ပီယံတကယ်ဖြစ်နိုင်တဲ့ဇင်းထဲမှာရောပါလာနေပြီလား။ဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ကိုစုံမျိုးတန်ကိုမေးကြည့်ထားပါရဲ့
။ Champion
ဖြစ်နိုင်တဲ့အတွက်ထင်မရောက်လားဆိုတော့ဟိုရပြီလို့ပဲပြောအောင်ပါဗျာ။ဘာကြောင့်ရပြီလို့ပြောအောင်လဲဆိုတော့အမတိချက်ကဆရာကြီးကပြောခဲ့လို့ပဲဒီငါးဘုရားငါးဘုရားလုံးနိုင်တယ်။နောက်တစ်ချက်ကပြီးကြတဲ့နေ့နိုင်ရှင်လေးကကံကြံပိုင်းကတော်တော်လေးတက်လာပြီ။တော်တော်လေးကောင်းလာပြီ။ဒါတော့ထားပါနောက်တစ်ခုကကျန်တဲ့အတင်းတွေပေါ့။ကျန်တဲ့အတင်းတွေကလည်းဒီလိုပေါ်ရတော့ဆရာပြီးကြတဲ့သိပြီးတော့ကောင်းလာမှရှိတယ်။ဟုတ်မင်းကြီးကလည်းသိပြီးတော့လောက်ကြီးမဟုတ်ဘူး။ဒါကကပားလို့ရှင်တော်ကလည်းဒီဒီဘာဘူးအင်းမအောင်ဆုံးသွားတယ်ပေါ့။ဆိုတော့ဒီကြောင်နေရင်ပြန်ပြီးသူတို့ပြန်အောင်လုပ်ရင်ဆက်လို့ရတဲ့အချက်ชีวันนี้ดิบาบูเป็นปันสันท้าอยู่เลยอยู่อ่ะหมด
เออเอ้าตรุก็บาริโดดตัดละละ
บาริโดดตัดละแล้วดิบาบูก็ขันไปจ้ะปีเยอะนิดนึงก็เลยตลอดเลยเปลี่ยนเลยล่ะบ่แล้วทุกวันนี้เปลี่ยนมวยปกมาอายุสู้ได้มั้ยล่ะตลอดเลยกว่าช้าไปบ่ปีเยอะนิดก็เลยตีนเหลือนี่ไปเลยสิโหเนี่ยโหชีวันไม่ก้าวบ่ชีวันไม่ก้าวเลยตีนนี้เนี่ยไปเลยสิเนาะอย่างน้อยที่มีอันไหนอ่ะเลยบ่เดี๋ยวนี้ปกลงอย่างนี้มาတော့ဒီငွေလေးကသာအယုံကြည့်ကမ်းမှုကောင်းကောင်းနဲ့ဒီကစားလာတော့ပြရတယ်။နောက်တစ်ချက်ကတော့ဒီကစားသမားတယောက်နဲ့တယောက်အကြမ်းပါကြာလာလာနဲ့အသားကြတာတယောက်တယောက်ကိုအပေးကြီးချစ်တဲ့ကလည်းပုံကြီးမိတာပေါ့။သူတို့ပြင်းတော့ဆက်နောက်တန်းကတော်တော်လေးအားကောင်းလာတယ်။ဒီချက်ကတော့တော်တော်ကိုတိကျပြန်လာတဲ့ဖြစ်တယ်လို့ကျွန်တော်တော့ပြောပြချင်ပါတယ်။နောက်ချီတန်းတို့အလေတန်းတို့ကတော့ပြောပြရမလို့လေ။ဒါပေမဲ့ဒီနေ့ပုံလုံးရပြီးထူးခြားမှုကတော့ဟိုနောက်တန်းကတော်တော်ကိုပြောင်းလဲလာတယ်ကွာနောက်တည်းချီကျူအပိုင်းကတော်တော်လေးပြောင်းလဲလာတာဒီဘာဘူးရဲ့ပြည်သာတင်ကဒါလည်းပြောင်းလဲမှုလို့ကျွန်တော်အဲ့လိုပြောပြပါတော့ Cloud Cloud
Cloud အိလီစီရီဘက်မှာတော့ရိုနယ်ဒိုကယူဗန်တက်စ်အသင်းအတွက်ဂိုးတွေစသွင်းပေးလိုက်ပါပြီယူဗန်တက်စ်နဲ့ဆက်ဆိုလို့တော့ပွဲမှာရိုနယ်ဒိုက2ဂိုးသွင်းခဲ့ပြီးတော့ယူဗန်တက်စ်အသင်း2ဂိုးတကိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ဆူရင်တိုက်စစ်မှုဟောင်းအီဘရာဟီမိုဗစ်ချာဒီတစ်ပတ်မှာတော့သူ့ရဲ့ဂိုး900မြောက်ကိုတင်ယူခဲ့ပါတယ်။စနေနေ့ကတိုရွန်တိုနဲ့ပွဲမှာသူကကွင်းလယ်ကနေဂိုးရှိကိုတင်ပေးလိုက်တဲ့ဘောလုံးကိုအီဘရာဟီမိုဗစ်ကလေးထဲမှာခြေပြောင်းမြန်နဲ့မော်လီကန်ပြီးတော့လှလှပပတင်ယူခဲ့တာပါ။ဒါဟာအယ်လီဂယ်လက်ဆီအတွက်ဒီနေ့ဘောလုံးရာသီမှာ22ပွဲကစားပြီးတဲ့နောက်မှာ18ဂိုးမြောက်တင်ပေးထားတာလည်းဖြစ်ပါတယ်ခင်ဗျာ
9စီစဉ်ကျင်းဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့ဂျန်နေသေးရဲ့အချိန်ပြည့်မှာဗုဒ္ဓဟူးနေ့ညပိုင်းခြေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်ရက်ကူရဲ့မစ္စတန်တုံးအစီအစဉ်မှာအရေးပါတဲ့စက်ရုံတွေကိုဖြတ်သိမ်းရမှာနိုင်ငံကချင်းကျင်တွေကိုကြီးကြီးစစ်ဆေးခွင့်ပြုမဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းကိုရီးယားကျွန်းဆွယ်မှာစစ်ခင်းမဲ့ခက်တခက်အဆပြုဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကိုစိုးမျိုးတော်လာဖို့ခက်ခေါ်ထားပြီးဒီနှစ်ကလောက်လာရောက်ဖို့မျှော်လင့်ထားတဲ့အကြောင်းလဲပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ကိုရီးယားကောင်ဆောင်နှစ်ယောက်ကြားရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကလက်လျောညီထွေဆောင်ရွက်လာမယ်ဆိုရင်အဓိကနျူကလ িয়ার ဆက်ရုံဖြစ်တဲ့ယုံပြောင်းကိုဖျက်သိမ်းမယ်အကြောင်းလဲမြောက်ကိုရီးယားကပြောဆိုခဲ့တာပါအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆွေပြုခံထားရတဲ့ဘရက်ကာဗနောကလွန်ခဲ့တဲ့36နှစ်တုန်းကဆက်ချုပ်တဲ့မင်္ဂလိတူးကိုလိမ်မဲဆန်ရစော်ကားခဲ့တယ်လို့ဆိုတဲ့ဆက်ဆွဲချက်ကိုစဉ်းစားကြည့်ဖို့တော့ခင်းရတဲ့အကြောင်းတမနာတော်နဲ့ထွန်းကဒီနေ့ပဲပြောလိုက်ပါတယ်ဘဝတစ်လျှောက်စိုးရိမ်ထိတ်လန့်စိတ်ဝင်ခဲ့ရတယ်လို့ဆိုတဲ့ဆွဆွဲခဲ့သူကယ်လီဖိုးနီးယားပြည်နယ်ကစစ်ပညာပမောက်ကခရစ်စတင်ဘယ်စတေဖို့အနေနဲ့တက်လက်တော်တရားရေးကော်မတီရှေ့တင်းလာနေကြားနာပွဲမှာထွက်ဆိုတာကိုကြားလို့ရတဲ့အကြောင်းလဲတမနာထွန်းကပြောဆိုခဲ့တာပါပါကစ္စတန်ဝန်ကြီးချုပ်ဟာနော်ဝဲရှာရဲနဲ့သမီးနဲ့တမက်ဖြစ်သူတို့ပေါ့ထောင်နဲ့စီရင်ချက်တွေကိုဒီနေ့ပဲတရားရုံးကဆိုင်းငံ့လိုက်ပြီးအယူခံအတွက်စုံစမ်းနေတဲ့အချိန်မှာအမကန်နဲ့လှုပ်ပေးဖို့လဲစုံဖြတ်လိုက်ပါရဲ့။အာဂရီလိုက်စားမှုနဲ့ဒီနေ့ဆက်မှာပဲအချင်းပြချက်ဆောင်မှုတက်ဖြစ်စေတရားရုံးကထောင်နဲ့ပြစ်ပေးထားတာကိုအယူခံတင်သွင်းခဲ့တဲ့အပေါ်ပါကစ္စတန်ထက်တရားရုံးကစုံဖြတ်လိုက်တာပါ။ပြည်ထောင်နိုင်ငံရဲ့ဝန်ကြီးဂျယ်မီဟန်ရဲ့ဒီနေ့စတင်တဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးခြေနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ခီးစဉ်တွင်ရိုဟင်ဂျာတွေကြုံတွေ့ရတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကိုယ်တိုင်လေ့လာဖို့ရည်ရွယ်ထားပြီးမြန်မာစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းလဲတွစ်တာလူမှုကွန်ရက်ကနေဒီနေ့ပဲပြောခဲ့တာပါ။ခီးစဉ်အစပထမနေ့အဖြစ်ဒီနေ့ရန်ကုန်မှာရောက်ဆင်မှာတော့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရုံးကိုထွက်ရောက်ခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။
ပေါ်ဒခုနေညာပိုင်း VOA အစီအစဉ်တွေကို line to meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.